ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့မောင်တောမြောက်ပိုင်းမှာမနေ့ကညနေပိုင်းကပညာရေးမှူးတဦးကိုအမည်မသိလူတချို့ရဲ့ဓာတ်ထိုးတိုက်ခိုက်ခံဓာတ်ထိုးတိုက်ခတ်တာခံရပြီးတိတ်ဆုံးသွားတဲ့အကြောင်းဒေသခံတွေနဲ့ပညာရေးဝန်ထမ်းတွေကပြောပါရယ်။မောင်တောဒေသမှာရှိတဲ့ပညာရေးဝန်ထမ်းတွေအနေနဲ့လုံခြုံမှုမရှိတော့ဘူးဆိုပြီးစိုးရိမ်နေရတဲ့အကြောင်းဆရာဆရာမတွေကပြောဆိုပါရယ်။ရခိုင်ပြည်နယ်အတွင်းပညာရေးဝန်ထမ်းတွေရဲ့အခြေအနေသတင်းပေးပို့ချက်ကိုကိုဝင်းခတ်မောင်ကပြောပြပေးပါရှင့်။
မင်းညနေပိုင်းကမောင်တော်ခရိုင်ပညာရေးမှူးဒေါက်တာမြင့်မြင့်ဆန်းကိုအမည်မသိလူ၃ယောက်ကရုံးထဲဝင်ပြီးဓာတ်နဲ့ထိုးတိုက်ခိုက်ခဲ့တာကြောင့်တေဆုံးသွားပါတယ်။ဘယ်သူဘယ်ဝါဘယ်ဖွဲ့စည်းကတိုက်ခိုက်တယ်ဆိုတာတော့အခုထိမသိရသေးပါဘူး။အခုလိုဖြစ်စဉ်ကြောင့်မောင်တော်မြောက်ပိုင်းမှာတာဝန်ကျနေတဲ့ဆရာဆရာမတွေကြားစိုးရိမ်မှုတွေမြင့်နေပါတယ်။မောင်တော်မြောက်ပိုင်းကကျေးရွာတစ်ခုမှာတာဝန်ကျနေတဲ့ဆရာမတဦးကကျောင်းယူနီဖောင်းတော်မဝေ့ရဲလောက်အောင်စိုးရိမ်နေတယ်လို့ပြောပါတယ်။
အော်ဘလို့ဖြစ်မှလဲလုံချုံနေလို့ကိုယ့်ကိုယ်တော့ကြောင်းစိမဝေးရတော့ဘူးအဲ့လိုဖြစ်သွားတယ်စိတ်ကြီးကကိုဟိုဖြစ်လိုက်တဲ့အချိန်တိုင်းမှာကြံမွေးစိတုံးကဆိုလေကြောင်းစာဆာမှလည်းခုလာပြီးလုပ်တဲ့မနေ့ကကိစ္စမှလည်းပညာရေးဌာနကအတိဆုံးပဲပေါ့ဒီလိုမှဆိုအဲ့လိုဆိုတော့အခြေအနေဝင်လို့အဲ့လိုလုပ်ရတယ်ကိုယ်လည်းအဲ့လိုယူနီဖောင်းတွေပါတယ်မဝေးရတော့ဘူးအဲ့လိုဝင်စိတ်ဝင်သွားပြီငါဒီလိုယူနီဖောင်းဝတ်လိုက်ရင်ငါကိုများလားဒီလုံမလားခေတ္တကလာပြီးသိမလဲအဲ့လိုပဲစဉ်းစားနေတော့လေ
မောင်တော်မျိုးနယ်တွေးမှာတာဝန်ထမ်းဆောင်နေတဲ့ဆရာဆရာမအများစုဟာတခြားဒေသကလာပြီးတော့တာဝန်ထမ်းဆောင်နေကြတာဖြစ်ပါတယ်လက်ရှိမှာတော့တိုက်ပွဲတွေကြောင်းမောင်တော်အပါအဝင်မြို့နယ်ချို့ကိုစစ်တပ်ဘက်ကတွာလာရေးပိတ်ထားပြီးစာတင်ကြောင်းတချို့လည်းပိတ်ထားရတယ်လို့ပညာရေးဝန်ထမ်းတွေကပြောဆိုကြပါတယ်မောင်တော်မြောက်ပိုင်းကကြေးရွာတချို့မှာတာဝန်ကျနေတဲ့ဆရာဆရာမတွေဆိုရင်လည်းတာဝန်အရတင် जा ပေးနေရပေမဲ့အသက်အန္တရာယ်ဆိုးရင်နေတယ်လို့ကျောင်းဆရာတူကပြောပါတယ်
တင်ရကြတော့အခုတင်ကတင်နေရတာပါဒါပေမဲ့အရင်ကြီးဟိုဖြစ်တဲ့စိတ်ချောင်းချောင်းကြီးနဲ့တင်ရတာတော့မရှိဘူးတွင်းစိတ်ကနေစေနေရညာတယ်ဒီနေ့ဘာဖြစ်လာမှမသိပြီးတော့ဟိုဒေတာတစ်ခုလုံးကလေတိုက်ပွဲတွေဖြစ်နေတယ်အခုလိုမနေ့ကလိုဖြစ်တဲ့ဟိုအချိန်ကဟိုဟာဒီဟိုလမ်းကနေပြီးတော့သွားလာရတဲ့အချိန်တွေမျိုးမှဆက်ဆံမရနေတဲ့အကန်းဟိုအန်ဒီများရာကြီးရှိရယ်စာတော့တင်နေကြတာပဲဒါတာဝန်အရာတော့တော့တင်နေကြတာပဲရှိရယ
်ပြီးရတဲ့ဇွန်လ22ရက်နေ့ကလည်းမောင်းတော့မြောက်ပိုင်းမှာတာဝန်ထမ်းဆောင်နေတဲ့ပညာရေးဝန်ထမ်းနှစ်ဦးပြန်ပေးဆွဲခံခဲ့ရပါတယ်ပြန်လည်လွတ်မြောက်လာခဲ့ပေမဲ့ဘဲအဖွဲ့စည်းကခေါ်သွားခဲ့တယ်ဆိုတာထုတ်ဖော်နိုင်ခြင်းပြောဆိုခြင်းမရှိပါဘူးလက်ရှိမှာလည်းပညာရေးဝန်ထမ်းနဲ့အသက်ခံရတဲ့တည်နေကြောင်းဆရာဆရာမတွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးစိုးရိမ်နေကြတာပါဒေသခံဆရာမတို့က VOA ကိုအခုလိုပြောပါတယ်
ဒီမှာတော့ဟိုနောက်ထပ်ပညာရေးဝန်ထမ်းတဦးတယောက်မဆုံးဆုံးဖြစ်လာလုံလုံချေချိုးနဲ့တော်လာလို့ရအောင်ပဲလို့ရှိနေမောင်တော့မှာသူကအကောင်တော့ဒေတာပြင်တဲ့အစ်စီတွေလည်းများတယ်အဲ့အစ်စီတွေအခုလို့ဖြစ်သွားတဲ့ကိစ္စနဲ့တကယ်ဒီလိုလာရတော့မှမဟုတ်ဘူးသူတို့တာဝန်မတန်းဆောင်ရတော့ဘူးအဲ့လိုဖြစ်သွားမယ
်လက်ရှိရခိုင်ပြည်နယ်ကမောင်တော့မြို့နယ်မှာတိုက်ပွဲတွေကြောင့်စာတင်ကျောင်းတွေပိတ်ထားရပါတယ်ပညာရေးဝန်ထမ်းတွေရင်ဆိုင်နေရတဲ့မလုံခြုံမှုတွေနဲ့ပတ်သက်ပြီးပညာရေးဌာနတာဝန်ရှိသူတွေကိုမေးမြန်းမှုဆက်သွယ်ခဲ့ပေမဲ့အကြောင်းတစုံတရာတုံ့ပြန်မှုမရှိခဲ့ပါဘူး။မောင်တော်မြို့နယ်မှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာစစ်တပ်ကြားပြီးခဲ့တဲ့ဩဂုတ်လဒုတိယပတ်လောက်ကစပြီးတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ကြမ်းဖက်မှုတွေအရက်သားတွေတေကျေမှုတွေအတွက် AA ဘက်ကမြန်မာစစ်တပ်ကိုအပြစ်တင်လေးရှိသလိုစစ်တပ်ကလည်း AA လက်နက်ကိုင်အဖွဲ့နဲ့အာစာအစွန်းရောက်အဖွဲ့ရဲ့လက်ချက်ဆိုပြီးတုံ့ပြန်ပြောဆိုလေးရှိပါတယ်။
ရခိုင်ပြည်နယ်မောင်တော်ကပညာရေးဝန်ထမ်းတဦးဓာတ်ထိုးခံရတာကြောင့်လုံခြုံရေးစိုးရိမ်နေကြတဲ့တဲ့တင်ကိုဝင်းခတ်မောင်ပြောပြပေးခဲ့တာပါ